ရုရှားကအကျဉ်းချထားတဲ့အကျဉ်းသား16ဦးနဲ့နောက်နိုင်ငံတွေမှာအကျဉ်းချထားတဲ့အကျဉ်းသား10ဦးလဲလှယ်တဲ့တရင်ကိုအမေရိကန်ကကြာသပတေးနေ့မှာအတည်ပြုလိုက်ပါတယ်။သူတို့တွေလွတ်မြောက်လာဖို့သဘောတူညီချက်ရရှိတာဟာအတိုင်းတဲ့အလွန်သံတမန်ရေးဆောင်ရွက်ချက်ဖြစ်ပါတယ်လို့လည်းသမ္မတဂျိုးဘိုင်ဒန်ကတရင်စာရှင်းလင်းပွဲမှာပြောလိုက်ပါတယ်။ရုရှားကလုပ်ပေးမဲ့အကျဉ်းသား16ဦးထဲမှာအမေရိကန်တရင်စာဆရာတွေဖြစ်ကြတဲ့အီဗန်ဂါစကိုဖစ်နဲ့အယ်ဆူကူမာရှိဗာတို့ပါဝင်ကြသလိုယခင်အမေရိကန်ကတ်သစ်တာပေါ်ဝီလန်တို့လည်းပါဝင်ကြပါတယ်။မောင်ရင်ဖမ်းဆီးထားတဲ့ဂျာမန်၅ဦးနဲ့ရုရှားနိုင်ငံသား9ဦးတို့လည်းဒီထဲမှာပါဝင်ပါတယ်။အပြန်အလှန်အားဖြင့်အမေရိကန်၊ဂျာမနီ၊ပိုလန်၊နော်ဝေးနဲ့စလိုဗီးနီးယားမှကျင်းကျနေကြတဲ့ရုရှားရှေ့ဦးကိုလည်းလွှတ်ပေးလိုက်တာပါ။ဒီသဘောတူညီချက်ဟာမကျူးလွန်ပဲအကျဉ်းချခံနေကြတဲ့သူတွေလွတ်ဖို့မဟာမိတ်တိုင်းပြည်တွေကအတူတကွလှုပ်ဆောင်ကြတာပထမအဆုံးအကျင့်ဖြစ်တယ်လို့လည်းအမေရိကန်မျိုးသားလူကြုံရေးချန်ပီယံဂျိတ်ဆူလီဗန်ကဆိုပါတယ်။အနောက်ကလွတ်လိုက်တဲ့အထက်မှာချက်ချင်းညာတမုံကောင်းဆောင်ကိုလုတ်ချံခဲ့တဲ့ရုရှားနိုင်ငံသားဗာဒင်ကရာစီကော့ဖ်လည်းပေါဝင်တာမို့ဒါဟာခါသက်တဲ့အရာတာဖြစ်ပါတယ်လို့နိုင်ငံတကာလူကြီးချမ်းသာ့ခွဲအဖွဲ့ Amnesty International ကသတင်းထုတ်ပြန်ရမှာပြောပါတယ်